တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းမြို့မှာကိုဗစ်ရောဂါပိုးရှိမရှိစမ်းသပ်ဖို့သတ်မှတ်ချက်တချို့ကိုတနင်္လာနေ့ကရှော့ပေါ်ပေးလိုက်ပါတယ်။ကိုဗစ်ကပ်ရောဂါပပျောက်ရေး Zero COVID Policy ကြောင့်ကန့်သတ်မှုတွေအပေါ်နိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြခဲ့ပြီးတဲ့နောက်အာဏာပိုင်တွေဖြေလျှော့မှုကိုလှုံ့ဆော်ခဲ့ကြတဲ့အထက်မှာဒါဟာနောက်ဆုံးဖြစ်စဉ်တစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ရက်တွေကတရုတ်နိုင်ငံမျိုးကြီးတော်တော်များများမှရုတ်တရက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်အစိုးရကနေနေရအနှံ့မျိုးတွေမှာကိုဗစ်ကပ်ရောဂါဆိုင်ရာကန့်သတ်တားမြစ်မှုတွေကိုရှော့ပေါ်ရုပ်သိမ်းပေးလိုက်ပါတယ်။ရှန်ဟိုင်းမြို့နယ်လူထုအနေနဲ့ပြီးခဲ့တဲ့နှစ်ရက်ကကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်စစ်ပြီးတဲ့အထောက်အထားပြစရာမလိုတော့ပဲအများပြည်သူသယ်ယူပို့ဆောင်ရေးယဉ်တွေကိုစီးနင်းခွင့်အများပြည်သူအပန်းဖြေနိုင်တဲ့ပန်းခြံတွေနဲ့နိုင်ငံခြားခီးသွွားတွေစိတ်ဝင်စားတဲ့နေရာတွေကိုသွားရောက်ခွင့်ရှိကြောင်းအစိုးရကနေ WeChat လူမှုကွန်ရက်ကနေတနင်္ဂနွေနေ့ကထုတ်ပြန်လိုက်ပါတယ်။ရှန်ဟိုင်းမြို့နယ်လူဦးရေ23သန်းဟာကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ဒီနှစ်အတွင်းလအတော်ကြာအသွာအလာတားမြစ်ခံရတဲ့အတွက်ကြောင့်ပြည်တွင်းစီးပွားရေးအပေါ်အကြီးအကျယ်ထိခိုက်သက်ရောက်မှုတွေရှိပါတယ်။ပီဂျင်တီယန်ချင်းရှန်ဇန်ချန်ဒူးစားတဲ့မြို့ကြီးတွေမှာပြီးခဲ့တဲ့စနေနေ့ကစပြီးအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းနေရာတွေမှာကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းအထောက်အထားတွေပြစရာမလိုအပ်တော့ပါဘူးခင်ဗျာ။